မေရိကန်မှာလောင်စာစီစဉ်မြင့်တက်နေတာကိုရှော့ချနိုင်မှုအရန်လောင်စာစီပေပါတန်180ထုတ်သုံးမှုသမ္မတဂျိုးဘိုင်ဒန်ကြေညာလိုက်ပါတယ
် Today I'm authorizing the release of 1 million barrels per day for the next 6 months
မာဗျူအရန်လောင်စာတွေကနေ့စဉ်စီပေပါတန်းတုံးနဲ့6လစာစုစုပေါင်းတန်180ထုတ်သုံးမှုခွင့်ပြုပေးလိုက်ပါပြီလို့သမ္မတဘိုင်ဒန်ကြေညာပေးနေမှာပဲကြေညာလိုက်တာပါပြည်ထောင်စုကလောင်စာစီဈေးတွေမြင့်တက်လာနေရမှာလွန်ခဲ့တဲ့တလလောက်ကယူကရိန်းကိုရုရှားကကျူးကျော်တိုက်ခတ်ခြင်းမှာတော့ရုတ်တရက်ထိုးတက်သွားခဲ့တာပါအမေရိကန်မှာမဟာဗျူဟာအရထားရှိတဲ့အရန်လောင်စာတွေထုတ်သုံးနေတဲ့အချိန်ဒီဒီချင်းဟာနှစ်ပေါင်း90အတွင်းအများဆုံးလည်းဖြစ်ပါတယ်သမရဘိုင်ဒန်ဟာအရင်ကလည်းအရန်လောင်စာတွေကိုနှစ်ချိန်ထုတ်သုံးခဲ့ပြီးဝင်မဲ့စီစစ်တက်နေတဲ့အပေါ်မှာတော့ကြီးကြီးမားမားတက်ရောက်မှုမရှိခဲ့ပါဘူးအရန်လောင်စာတွေထုတ်သုံးမဲ့တဲ့ရင်းကြောင့်စီစေး300ခန်းလုံးကျသွားပြီးတပေပါကို104ဒေါ်လာလောက်ဖြစ်သွားခဲ့ပေမဲ့လွန်ခဲ့တဲ့ဒီနေ့လောက်တုန်းကတော့တပေပါကိုဒေါ်လာ60လောက်သာရှိခဲ့တာပါ1983ခုနှစ်ကရေနံပြဿနာနဲ့ကြုံခဲ့ရပြီးနောက်အမေရိကန်မှာသဘောဘေးအန္တရာယ်ဓမ္မမောင်းရင်လည်းအမျိုးသားလူချုံရေးအရေးပေါ်အခြေအနေတွေအတွက်အရန်လောင်စာထားတဲ့မဟာဗျူဟာတစ်ရပ်ကိုချမှတ်ခဲ့တာဖြစ်ပါတယ်အရန်လောင်စာစီပေပါတန်း6လောက်ကိုတော့ Texas နဲ့ Louisiana ကန်ယူရန်ဒေသတွေမှာတူလောင်ထားတာဖြစ်ပါတယ်ခင်ဗျာ